မြတ်တာရဲ့စကားဆွေးခွဲ့ဖြစ်လာဖို့တောင်တူလက်သမားအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်ရေးဦးဆောင်အဖွဲ့ကအခြေခံရည်ညွှန်းစကားဆွေးအဖြစ်တင်းတရာကိုကြက်၅သိန်းသတ်မှတ်လိုက်ပြီးအဲ့ဒီတိုင်ရောင်းဝယ်ဖောက်ကောင်ဆောင်ကြည့်သွားမယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်အခုအစိုးရကသတ်မှတ်တဲ့ဈေးဟာရည်ညွှန်းဈေးနှုန်းသာဖြစ်ပြီးမြေပြင်ခြေနေမှာတော့သတ်မှတ်အရည်သွေးမီတဲ့ဆိုဘားကိုတောင်မှဈေးနှင်ဝယ်ယူတာရှိနေတဲ့အတွက်အရည်သွေးမမီရင်ပို့ပြီးတော့အနှိမ်ခံရနိုင်တယ်လို့တောင်တူလက်သမားဖွဲ့စည်းတွေကပြောပါတယ်ဒီကြောင့် VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကမြန်မြန်သတင်းပေးပို့ထားပါတယ်ရှင
်2019ထွက်မဲ့မိုးစဘာနဲ့2020ငွေစဘာကိုလက်သမားရည်စီကကုန်တယ်ရီကဝယ်ယူမယ်ဆိုရင်တင်းတရာကို7-9သိန်းပေးပြီးဝယ်ယူဖို့တောင်တူလေသမားအခွင့်အရေးကာဝေးရေးနဲ့အကျိုးစီးပွားမြင့်တင်ရေးအဖွဲ့ကဒီနေ့အောက်တိုဘာ15ရက်မှာကြေညာချက်ထုတ်ပြန်လိုက်ပါတယ်။စဘာအစိုးရ14ရာခိုင်နှုန်း46ပေါင်4ချိန်ရှိတဲ့စဘာတင်းတရာကိုကြက်5သိန်းနဲ့ဝယ်ယူကြဖို့စံစက်လုပ်ငန်းရှင်တွေ၊စံပုံတွေတွေနဲ့ကုမ္ပဏီတွေကိုဒီကြေညာချက်မှာတိုက်တွန်းထားတာပါ။အခုသတ်မှတ်ထားရဲ့အခြေခံစဘာဈေးနှုန်းဟာရင်းညွှန်းဈေးဖြစ်ပေမဲ့လေသမားတွေနဲ့ကုန်တယ်တွေဈေးကွက်အပြောင်းလဲပုံမူတည်ပြီးလွတ်လပ်စွာရောင်းဝယ်နိုင်တယ်လို့စကြဝဠာမွေးမြူရေးနဲ့စံပြောင်းဝင်ကြီးဌာနလေယာဉ်နဲ့စံပြောင်းဒုတိယအမြင်တန်းအတွင်းဝင်ဦးမျိုးတင်ထွန်းက VOA ကိုပြောပါတယ
်။ကျွန်တော်တို့ရည်ရွယ်ချက်ကတော့ဒီတောင်ပူရီဈေးဘာပေါ့နော်သူတို့အခွင့်အရေးမနှင်းတာကိုသူတို့ဘောမျိုးနဲ့အခြေခံစဘာဈေးနှုန်းဆိုပြီးသတ်မှတ်ပေးတာပေါ့နော်။တကယ်လို့အဲ့ဒီဈေးနဲ့မညီကြော်လဲတဲ့ဒီကွက်မှာရောင်းသူလည်းဂျင်းနာဝယ်သူလည်းဂျင်းနာဆိုတော့သူတို့သဘောနဲ့သူတို့ရောင်းဝယ်လို့ကြားပါတယ်။ကျွန်တော်တို့ကတော့အဲ့ဒီဈေးနဲ့ညီတဲ့စဘာဒီဟာငါသိအောင်ရောက်တယ်ဆိုရင်တော့ကျွန်တော်ကတက်ဆိုင်ရာကတော့ဆောင်းစားတင်ကျုပ်တို့ပါလို့နဲ့ပူပေါင်းပြီးတော့ဒီစည်းနဲ့ပဲဝယ်ဖို့စီစဉ်ရမှာပေါ့
တောင်သူလေသမားတွေအကျိုးစီးပွားကာကွယ်ရေးဥပဒေတိုင်းဆိုရင်ကောက်ပဲတင်ခံဈေးနှုန်းတွေထုတ်လုပ်တဲ့ကုန်ကြမ်းဈေးနဲ့မကိုက်ရင်အစိုးရကဝယ်ယူပေးရမှာဖြစ်ပြီးဒီအတွက်ကျပ်ငွေ15ဘီလီယံကိုအခုနှစ်အတွက်ရှားထားကြောင်းစီးပွားရေးနဲ့ကုတန်းရောင်းဝယ်ယူဝန်ကြီးဌာနဒုတိယဝန်ကြီးကဩဂုတ်လ29ရက်ပြည်သူ့လွှတ်တော်အစည်းအဝေးမှာပြောခဲ့တာပါဒီကနေ့2019ခုနှစ်တုန်းက18ဘီလီယံရှာထားခဲ့ပါတယ်။ဒီလိုရေပေါ်စံဝယ်ယူရေးအပိုင်းကိုစီးပွားရေးနဲ့ကုတိုင်ရောင်းဝယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးအောင်ထူးဦးဆောင်နဲ့လေယာထွက်ကုန်ထုတ်ကုန်စီမံခန့်ခွဲရေးအဖွဲ့ကမြန်မာနိုင်ငံစံသွားအသိန်းချုပ်နဲ့ပူးပေါင်းပြီးစံဝယ်ယူဖို့အစီအစဉ်ကိုလှုပ်ဆောင်လာမှာဖြစ်ပါတယ်။အစိုးရကတရားဝင်စဘာစိန်းနှုန်းကိုသတ်မှတ်လိုက်ပြီးနဲ့လက်ရှိဈေးကွက်မှာ9သိန်းအောက်ပဲပေါက်ဈေးရှိနေလို့လေသမားတွေအတွက်အခက်အခဲရှိပါတယ်။စဘာပေါ်ချိန်ငွေလိုအပ်တာကြောင့်ကုန်တယ်ပွဲစားတွေသတ်မှတ်ထားရင်နှုံးနေပဲနှိမ်ရောင်းနေရပါတယ်။စပ်ပြိုးကုန်ကြားဈေးရိတ်ထဲနည်းတဲ့ဈေးနဲ့ဈေးကွက်မှာနှိမ်ပြီးဝယ်ယူလာရင်တော့သက်ဆိုင်ရာအစိုးရအဖွဲ့အစည်းတွေကိုတိုင်ကြားသွားမှာဖြစ်ကြောင်း AWD တိုင်းဒေတာကြီးတောင်သူလက်သမားအသိအတွင်းမှု UA တောင်းက VOA ကိုအခုလိုပြောပါတယ်။
အဲဒီမှတ်မှတ်တော့ကောင်းတော့ဗောဒါနဲ့လက်ရှိကအမှန်တကယ်တော့မိုးစဘာ9သိန်းဈေးဆိုနေတော့နေတာဗော။နေပြီနဲ့လက်ရှိကငါးသိန်းဈေးကိုမရှိဘူးလေ။ဒါကမကကြကြစဘာမထားနိုင်ဘူး။ငါးသိန်းဈေးသတ်မှတ်တော့တို့က9သိန်းဈေးအပေးပဲနဲ့သူနေပြီးတော့ချိန်ကြည့်နေတယ်လေ။သူကရှိမှဆိုရှိလို့ရတာဗော။ဒါနဲ့အရှိမောပဲထိုင်နေမယ်ဆိုတော့ပြောတော့ပြောတော့မှာဗော
။မိုးစဘာတေကစက်ပြိုးကုန်ကြဈေးက3သိန်းဝန်းကျင်ရှိပြီးအထွက်နှုန်းကတေက1060နဲ့90ကျားရှိပါလေ။ဒီအတွက်တင်းတရာကြက်ငါးသိန်းနှုန်းကအဆင်ပြေနိုင်ပြီနဲ့ဒီထက်ရော့ပြီးဝယ်ယူမယ်ဆိုရင်တော့အထက်ကျဲကျုံနိုင်တယ်လို့ဦးရီဆောင်ကပြောပါတယ်။အစိုးရသတ်မှတ်ထားတဲ့အခြေခံစဘာစိန်းနှုန်းတင်းတရာကိုဈေးနှိမ်ပြီးဈေးသိန်း2000ကျပ်နဲ့ကုန်တယ်ရီကဝယ်ယူခဲ့ရကြောင်းပဲခူးတိုင်းတာအိုဒီခရိုင်ကလယ်သမားတွေက2019မတ်လ24ရက်မှာလူအင်အား900လောက်နဲ့ပရမဆုံးအကြိမ်စုဝေးတောင်းဆိုခဲ့ပူပါတယ်။တောင်သူလေသမားအခွင့်အရေးကာဝေးရေးနဲ့အကျိုးစီးပွားမြင့်တင်ရေးဥပဒေကို2013အောက်တိုဘာလမှာပြည်အောင်စုစစ်တော်ကအတည်ပြုခဲ့တာပါဒီဥပဒေရဲ့အခန်းနှစ်ရည်ရွယ်ချက်မှာတောင်သူလေသမားတွေကိုတင့်တင့်နဲ့ချင်းဝေအထောက်ကူပြုဖို့အပါအဝင်လေယာထွက်ကုန်တွေရောင်းချရမှာတင့်တော်ရင်ဈေးနှုန်းနဲ့ဈေးကွက်ရရှိဖို့ကူညီဆောင်ရွက်ရန်ဆိုတဲ့အချက်ခုနှစ်ချက်ကိုထည့်သွင်းဖော်ပြထားပါတယ်